မွတ်စလင်တွေအပေါ်ဘာသာရေးအရာတိုက်ခိုက်မှုတွေဟာရဲတပ်ဖွဲ့အစီရင်ခံချက်ထက်ပိုပြီးတော့ဆိုးရွားကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ကြပြီးတဲ့နောက်လူမှုအတွင်းအကြမ်းဖက်မှုတွေပေါ်ပေါက်အောင်လှုံ့ဆော်မှုဆွဲချက်တွေနဲ့ပြီးခဲ့တဲ့သတင်းဘက်ကုံတွင်ဖမ်းဆီးခံခဲ့ရတဲ့အိန္ဒိယသတင်းသမားနှစ်ဦးကိုနိုင်ငံအရှိမြောက်ပိုင်းပြည်နယ်ထရီပူရရဲ့တရားရုံးတစ်ခုကအမှခံပေးလိုက်ပါတယ်ပြီးခဲ့တဲ့လကလူနည်းစုမွတ်စလင်တွေတိုက်ခိုက်ခံခဲ့ရတဲ့ပြည်နယ်တွင်းကဘာသာရေးတင်းမာမှုတွေကိုစာမီယာရီဒါဟီကေဆာကူနီယာနဲ့ဆွာနာချဟာတို့သတင်းရေးသားခဲ့ကြတာပါအနည်းဆုံးဗလီတစ်ခုမွတ်စလင်တွေပိုင်ဆိုင်တဲ့ဈေးဆိုင်အတော်များများနဲ့အိမ်တွေဖျက်ဆီးခံရကြောင်းတိဆုံးမှုမရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ်အိန္ဒိယနိုင်ငံထရီပူရပြည်နယ်တွင်တိုက်ခိုက်မှုဟာဆိုရင်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအောက်တိုဘာလအစောပိုင်းတုန်းကဟိန္ဒူတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုကိုလက်တုံပြန်ဆောင်ရွက်တာလို့လည်းရှုမြင်ကြပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့ထရီပူရပြည်နယ်မှာနေထိုင်သူလူဦးရေ၄သန်းနီးပါးမှာမွတ်စလင်က900ခန့်နှုန်းလောက်ပဲရှိပါတယ်။သတင်းထောက်တွေကိုစုံစမ်းစစ်ဆေးဖို့အတွက်ထိမ့်သိမ်းထားဖို့မလိုအပ်ကြောင်းဒီလိုထိမ့်သိမ်းမှုဟာသူတို့ရဲ့ပုံကိုယ်ရေးလွတ်လပ်ခွင့်ကိုချိုးဖောက်ရာရောက်မဲ့အကြောင်းတရားသူကြီးကပြောဆိုပြီးတနင်္လာနေ့မှာသတင်းထောက်တွေကိုတရားရုံးကအမှတ်ခံပေးလိုက်တာဖြစ်တယ်လို့သတင်းထောက်တွေရဲ့ရှင်းလင်းကအင်ကာနီမှာပြောပါရရှင်။